ထိုင်နိုင်ငံချင်းရိုင်မြို့ကတဘာဝလိုင်းကိုအတွင်းလွန်ခဲ့တဲ့9ရက်ခရီးကပျောက်ဆုံးနေတဲ့အကြောင်းသားလူငယ်12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြောက်ကိုကယ်ဆယ်ရေးလုပ်ငန်းတွေမှာအမေရိကန်စစ်တပ်လည်းပါဝင်ကူညီလာပြီးဖြစ်ပါတယ်။အဲ့ဒီနေရာမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်သူတို့ပြည်မီတဲ့ကုထဲမှာရေကြီးမှုတွေဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းအာဏာပိုင်တွေရဲ့ကယ်ဆယ်ရေးလုပ်ငန်းအတွက်24နာရီလုံးတောက်လျှောက်အကူအညီပေးနိုင်တဲ့စက်ပစ္စည်းနဲ့အလုံအင်အားအပြည့်စုံသူတို့မှာပါလာကြောင်းဒီကနေ့ထိုင်းနိုင်ငံကိုရောက်လာတဲ့အမေရိကန်ရှာဖွေကယ်ဆယ်ရေးအဖွဲ့ပြောခွင့်ရတာပြောပါတယ်။ဗြိတိန်ကလည်းလိုင်ကိုအတွင်းရင်ကုန်ကျွမ်းကျင်သူအဖွဲ့အဲ့ဒီနေရာကိုရောက်နေပြီဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတူကဦးဆောင်နေပြီးညပိုင်းကမိုးတက်ခဲ့တဲ့အတွက်လိုင်ကိုအတွင်းကရေမြင့်နေပြီးမြင့်တက်လာတာကြောင့်တန်းလိုက်မှုဖြစ်မှာဆိုတဲ့အတွက်အာဏာပိုင်တွေကရှာဖွေရေးကယ်ဆယ်ရေးစီစဉ်တွေကိုခိတဆိုင်ငံ့ထားပါတယ်။အခုပျောက်ဆုံးနေသူ73ဦးအတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ထိုင်းတာဝန်ရှိသူတွေကိုမြန်မာနိုင်ငံဘက်ကလိုအပ်သည့်များအပြည့်အဝပူးပေါင်းဆောင်ရွက်ပေးဖို့နိုင်ငံရေးဝန်ကြီးဌာနနဲ့အခုပျောက်ဆုံးနေတဲ့လိုင်ကူ100နဲ့အနီးစပ်ဆုံးဒေသဖြစ်တဲ့ရှမ်းပြည်နယ်အစိုးရအဖွဲ့တွေကိုညွှန်ကြားထားကြောင်းနိုင်ငံတော်သမ္မတရုံးကလည်းဒီကနေ့ညနေပိုင်းမှာကြေညာချက်ထုတ်ပြန်ထားပါတယ်။မက်ဆိုင်ခရိုင်ချင်းရိုင်မြို့အတွင်းမှာရှိတဲ့အဲ့ဒီထမ်လွန်နန်နုံဆိုတဲ့တဘာဝလိုင်ကူတဲ့ကျောင်းသားလူငယ်တွေနဲ့သူတို့ရဲ့ဘောလုံးနီးပြဆရာတို့ပြီးခဲ့တဲ့စနေနေ့ကဝင်သွားခဲ့ရာကအခုချိန်ထိပြန်ထွက်မလာပဲပျောက်နေတာပါ။